ရပ်တန့်နေတဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေချိတ်ဆက်နိုင်ဖို့အတွက် MC အပြည့်ရဲ့စေဘက်ကဥက္ကဋ္ဌနိုင်အောင်ဦးဆောင်တဲ့12ဦးပါကိုယ်စားလှယ်အဖွဲ့နဲ့အစိုးရငြိမ်းချမ်းရေးကော်မရှင်တွင်မူဥက္ကဋ္ဌစော်ဦးတို့ဦးဆောင်တဲ့အဖွဲ့ဟာဒီကနေ့မနက်ပိုင်းကထိုင်းနိုင်ငံချင်းမဲ့မြို့မှာပထမဆုံးအကြိမ်လူသဘောတွေ့ဆုံဆွေးနွေးခဲ့ကြတာပါလေးလကြော်ကြာဆွေးနွေးမှုတွေရပ်တန့်ခဲ့ပြီးနောက်ဒီကနေ့3နာရီနီးပါးကြာဆွေးနွေးခဲ့ရမှာခြေဆက်လုပ်ငန်းစဉ်တွေအတွက်အချက်3ချက်ကိုညှိနှိုင်းနိုင်ခဲ့တယ်လို့ PPSG ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့မှပြောခွင့်ရသူ ABSCF ဥက္ကဋ္ဌဦးတန်ငယ်ကအခုလိုပြောပါတယ
်အဓိကတော့3ခုပါပဲ1ကတော့2020မတိုင်မီကာလမှာကျွန်တော်တို့အားလုံးဟာဒီငြိမ်းချမ်းဖြစ်စဉ်ဟာဘယ်အဆင့်လောက်ထိကျွန်တော်တို့အတူတကွရုန်းကန်ကျူပန်းနိုင်တဲ့အခြေအနေရှိတယ်လို့ဆိုတာကျွန်တော်ဆက်ချပြောမယ်ဒါဆက်တင်မှာပဲဒီမိုကရေစီတွေပြည်တော်မှုတိဆောက်ရေးလို့ကျွန်တော်တိုက်ပြီးတဲ့အရှိသဘောတရားဖြစ်တယ်။အဲ့တော့အဲ့ဒီအရာကိုတိဆောက်မယ်ဆိုရင်အစ်စ်လိုက်အစ်စ်လိုက်ကျွန်တော်ဂျားထဲမှာဘလောက်နားလဲပြီးတူညီကြတယ်ဆိုတာဆက်ပြီးရှာတယ်။တတိယတစ်ခုကတော့အခု FDA လက်မှတ်ရေးထိုးပြီးနောက်ပိုင်းမှာဖြစ်တည်ခဲ့တဲ့ mechanism တွေရှိတယ် GICM နောက်တစ်ခုက UPDJC နောက်ပိုင်း GMP စသဖြင့်ဒီအစ်စ်လိုက်အစ်စ်လိုက်ရှိနေတဲ့ဟာတွေထဲမှာလုပ်ငန်းစဉ်တွေကလည်းဒီလိုအခြေအနေကိုပြန်လည်တက်ဝင်ဖို့ဆိုရင်ကျွန်တော်အတူတကွဒီအတက်ဝင်နိုင်တဲ့ညီတန်းတွေကိုကျွန်တော်ဆက်ပြီးတော့ရှာဖွေကြမယ်ဆိုတဲ့ဒီစားချက်ကိုကျွန်တော်မှာရှိ
ဒီကနေ့ဆွေးနွေးပွဲမှာငင်းငင်းဆွေးနွေးပွဲတွေရပ်တန့်နေတာနဲ့ပတ်သက်ပြီးနှစ်ဖက်အပြန်အလှန်ဆွေးနွေးကြကြပေမဲ့အလွတ်တဘောဆွေးနွေးပွဲဖြစ်တာကြောင့်ရှေ့ဆက်တရားဝင်ဆွေးနွေးမှုတွေဆက်လုပ်နိုင်မှုအတွက်နှစ်ဖက်ခေါင်းဆောင်တွေအကြားပြန်လည်တင်ပြပြီးညှိနှိုင်းသွားရအောင်မှာဖြစ်တယ်လို့လည်းငင်းငင်းကော်မရှင်အဖွဲ့ဝင်ဦးစော်ထေးကပြောပါတယ်
အခုသဘောတူညီချက်ရလို့ပြောလို့မရှိဘူးသို့တော်နီလန်းနေကျွန်တော်စဉ်းစားတယ်စဉ်းစားတော့အဲအလိုသဘောပြဆုံးမှုတွေဟိုအများဆုံးဆဖို့ပေါ့နော်အဲ့ဒါကြီးတဲ့ EU ဘက်မှလည်းပြန်ဆွေးနွေးရမယ်အစိုးရဘက်မှလည်းပြန်ဆွေးနွေးရမယ်ဆွေးနွေးပြီးတော့ကျွန်တော်တို့ဒီ informal meeting တွေကိုကျွန်တော်ပြန်ပြန်လေးပြန်ဆဖို့လိုတယ်ဆိုတာကျွန်တော်ကလက်ခံတယ်ဆိုလိုတာကကျွန်တော်တို့ညီငယ်ရေးလုပ်ငန်းတွေပေါ့ဒီနိုင်ငံရေးဆွေးနွေးပွဲတွေအကြောင်းအကျောင်းကြောင့်ဟိုတနေရာမှာရက်တန့်သွားတယ်ဆိုရင်လည်းကျွန်တော်တို့ဒီရက်တန့်မှုကိုကြည့်လေအောင်ဆွေးနွေးညီညွတ်မှုတွေစဉ်စပ်ပြတ်လုပ်ရမယ်ဆိုတဲ့သဘောထားကနှစ်ခလုံးမှရှိအဲ့ပုံမှာလည်းကျွန်တော်တို့ဆက်လုပ်သွားမယ်ဟိုအချိန်ကြီးကြတော့ကျွန်တော်တို့ပြောလို့မရဘူးဘာကြောင့်လဲဆိုတော့ EA ဘက်ကလည်းပြန်ပြီးတော့ညီနေရမယ်ကျွန်တော်ဆိုးရွားကြတဲ့ဒီကြည့်ပြန်ကြည့်ရအောင်လည်းပြီးရင်ကျွန်တော်တို့အများဆုံးပြန်တွေ့သွားပြီးတော့ဒီ process မရအောင်ပေါ့နော်ကျွန်တော်နှစ်ခလုံးကဟိုစဉ်စပ်ပြတ်ဖြည့်ဖြည့်ဆွေးနွေးမှုတွေလုပ်သွားဖို့ဆိုတော့ကြာပါတော့
MCA အပြည့်ရဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းကောင်းဆောင်တွေကဒီကနေ့အလို့သဘောဆွေးနွေးပွဲမှာ MCA လက်မှတ်မရေးထိုးကြရသေးတဲ့ဂရနီမျိုးသားတိုးတက်ရေးပါတီ KNPP ပါဝင်မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေပါတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ချစ်ဖွဲ့ကိုလည်း MCA မှာပါဝင်လာနိုင်ဖို့အတွက်ငြိမ်းချမ်းရေးကော်မရှင်အဖွဲ့ကိုတိုက်တွန်းဆွေးနွေးခဲ့တယ်လို့သိရပါတယ်။ဒါနဲ့ပတ်သက်လို့ ABSGF ဥက္ကဋ္ဌဦးတန်ငယ်ကအခုလိုဆက်ပြောပါတယ်။
ဒီကိစ္စကတော့အစီအလို့ပြောရင်တနင်္ဂနွေလို့ဖြစ်တဲ့ရက်စည်းကြီးကအားလုံးပဲပြောဖို့လိုပါတယ်။ဒုတိယတစ်ခုကတော့ဘာလဲဆိုရင်သက်ဆိုင်ရာကာယကံရှင်တွေဒီလက်တွေ့တိုက်ပွဲတွေမှာဖြစ်နေတဲ့ကာယကံရှင်တွေအဖွဲ့အစည်းပါဝင်လို့ဖြစ်ပါတယ်။တတိယတစ်ခုကတော့ကျွန်တော်တို့ပြောနေတာကဒီအထက်ရက်စည်းကြီးရဲ့နောက်မှာကျွန်တော်တို့တကယ်ကိုအထူးပဲဒီဝါရီအားလုံးကတိုင်တိုင်ပြည်ပြည်နဲ့လောက်နိုင်တဲ့နိုင်ငံရေးဆွေးနွေးပွဲကိုကျွန်တော်တို့ဖြစ်မှုဖြစ်ပါတယ်။နောက်တစ်ခုကတော့ဘာလဲဆိုရင်အားလုံးတန်းတူညီစုဘုံလေးကရှိပြီးဆွေးနွေးကြရင်ကျွန်တော်တို့ဒီတွားရတဲ့နိုင်ငံကပုံပြီးဆင်းပြီးလဲဆိုတာဒီဘုံလေးကကျွန်တော်တို့ကဒီတိုင်းတာလည်းအမှတ်တိုင်လေးခုရှိပါတယ်။ဒီမှတ်တိုင်လေးခုပြဖို့အတွက်ဒီလူရဘာလို့လဲဆိုရင်ပါဝင်ကျင်းတယ်ဖြစ်တဲ့အတွက်ကျိုးတွေနဲ့ဒီပါဝင်မှုကိုကျိုးတွေနဲ့အလေးနဲ့ထားပါတယ်။ဒါကြောင့်မို့ဒီချင်းလေးကိုပေါ်ပါလေအဲဒီဘောဆွေးနွေးပွဲမှာကျွန်တော်တို့ဆွေးနွေးဖြစ်ပါတယ်။
ငင်းငင်းကော်မရှင်အဖွဲ့ကဥစော်ထေးကတော့အစိုးရနဲ့တက်မတော်က MCA အပြည့်ရလက်မှတ်မရေးထိုးကြသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းအားလုံးလက်မှတ်ရေးထိုးနိုင်ရေးအတွက်ဦးစားပေးလုပ်ငန်းစဉ်အဖြစ်လုပ်ကိုင်နေပြီးမကြာမီအဖွဲ့ချစ်ဖွဲ့လုံးပါဝင်တဲ့တရားဝင်တွေ့ဆုံဆွေးနွေးပွဲဖြစ်မြောက်ရေးအတွက်ကြိုးစားနေတယ်လို့ပြောဆိုပါရတယ်
။ကျွန်တော်တို့ကဟိုအရင်ကဆိုရင် MCA ဟိုဖိုးဖို့အဖွဲ့မပါတဲ့အတွက်ကြံခဲ့တာရှိတယ်ပေါ့နော်။အဲလိုအားလုံးပါဝင်ရေးပုံမှန်မူတည်ပြီးတော့မဆိုးဖြစ်တဲ့အဖွဲ့လည်းရှိတယ်ပေါ့ဒီနေ့ဒီချိန်မှာတော့ကျွန်တော်ရှစ်ဖွဲ့လုံး NC ထိုးဖို့အားလုံးကအတက်မတော်ပါဘူးအစိုးရရောသဘောထားသူတွေနဲ့ကျွန်တော်ဖိတ်ခေါ်ပြီးတော့ဆွေးနွေးမှုတွေလုပ်နေတာဖြစ်တယ်အဲမကြာခင်မှာလည်းရှစ်ဖွဲ့လုံးနဲ့ပြည်သူမှုတွေကိုကျွန်တော်တို့ဖြစ်လာနိုင်တယ်အဲဖြစ်လာဖို့လည်းစူးစမ်းနေတယ်ပေါ့နော်အဲဖြစ်လာပြီးရင်နောက်ပိုင်းမှာဒီ NC ပေါ်မှာအတူတူပုံပုံနားလည်လာပြီးရင်တော့ဟိုပုံပုံကောင်းမွန်တဲ့ရလဒ်တွေဖြစ်လာမယ်လို့ကျွန်တော်ပြောလို့မရဘူး
ဒီကနေ့ဆွေးနွေးပွဲမှာ MCA အပြည့်ရအဖွဲ့က AFP ဒုဥက္ကဋ္ဌဦးခိုင်စိုးနိုင်အောင် ABSGF ဥက္ကဋ္ဌဦးတန်ငယ် PNL ဥက္ကဋ္ဌဦးခွန်မြင့်ထွန်းဦးခွန်ဥက္ကာ ADU ဒုဥက္ကဋ္ဌကြားဟာ KNU ထွေထွေတွင်းရင်မှုပရိုစောတာတို့မူ CNF အထွေထွေတွင်းရင်မှုစလိုင်းထလာဟေ RCSS အထွေထွေမှုနှင့်ဗမှုကြီးဆိုင်ငင်ဒ ဒီကေဗီကဘမူဟဲစေခေနယ်ပီစီကစောကြောင်ညွန်းနဲ့အနမ်အက်စီကနေအောင်ငေးတို့ပါဝင်တဲ့အဖွဲ့ဝင်၁၂ဦးတက်ရောက်ခဲ့ကြပါရယ်ညင်းညင်းကြီးကောင်းချင်ဖွဲ့ကတော့အတွင်မူအငင်းစာဒုဗိုလ်ချုပ်ကြီးဟောင်းဦးခင်စောဦးဆောင်ပြီးဦးစောထေးဦးအောင်စိုးဦးလမ်မောင်ရွှေဦးကျော်လင်းဦးတို့တက်ရောက်ခဲ့ကြပါရယ် NCFB ရထားတဲ့ငင်းငင်းလုပ်ငန်းစဉ်ဦးဆောင်အဖွဲ့PPSG အဖွဲ့ဝင်တွေဟာ2017ခုနှစ်အော်တိုဘာလလပိုင်းကအစိုးရတက်မတော်နဲ့တိုင်းရင်းသားထိပ်သီးကောင်းဆောင်တွေနေပြည်တော်မှာတွေ့ဆုံခဲ့ကြပြီးနောက်တခုတည်းသောတက်မတော်ထားရှိရေးကိစ္စပြည်တော်စုမှာခွဲမထွက်ရကိစ္စတွေနဲ့ပတ်သက်ပြီးဆွေးနွေးမှုအစဉ်မပြေဖြစ်ခဲ့ပြီးနောက်ငင်းငင်းဆွေးနွေးမှုတွေလေးလကျော်ကြာရပ်တန့်နေခဲ့တာလည်းဖြစ်ပ